အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်ဖို့အတွက်ဥရောပနိုင်ငံတွေကလာမဲ့ခီးတယ်တွေကိုတောက်ချာနေကစပြီးတော့ရက်30အထိဝင်ခွင့်တားမြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတိုက်ဖျက်ရေးနဲ့ကူးစက်မှုကြောင့်စီးပွားရေးထိခိုက်မှုကိုကြားကံပေးရအစီအစဉ်တွေကိုပုတ်ထုနေညာရုံးကတိုင်းနိုင်ငံလုံးကိုထုတ်ပြန်တဲ့မိန့်ခွန်းမှာသမ္မတထရမ့်ကပြောကြားသွားခဲ့တာဖြစ်ပါတယ်
။ To keep new cases from entering our shores.We will be suspending all travel from Europe to the United States for the next 30 days.
American တဲ့ကိုယောဂဖြစ်နေသူတွေဝင်ရောက်လာမှာကိုကာကွယ်တဲ့အနေနဲ့နောက်ကျ30အတွင်းဥရောပကနေ American စီလာမဲ့ခီးသွားလာမှုအားလုံးကိုရပ်ဆိုင်ထားမယ်လို့ Donald Trump ကြေညာခဲ့တာဖြစ်ပါတယ်။တောက်ချာနေ့သကောင်ချိန်မှာစတင်အသက်ဝင်မဲ့ဒီကန့်တက်ချက်ဟာလိုအပ်တဲ့ဆေးရှင်းမှုတွေလုပ်ထားတဲ့ American နိုင်ငံသားတွေမပါသလိုအခြေအနေပေါ်မူတည်ပြီးအပြောင်းအလဲရှိနိုင်တယ်လို့ Donald ရဲ့မင်းကွန်းထဲမှာပြောကြားသွားပါတယ်။American လာရကန့်တက်တဲ့ထဲမှာ British နိုင်ငံမပါဝင်ပါဘူး။တနိုင်ငံနဲ့တနိုင်ငံနယ်စပ်ကန့်တက်မရှိသွားလာနိုင်တဲ့ဥရောပရှန်ကန်26နိုင်ငံမှာပြီးခဲ့တဲ့14ရက်အတွင်းရှိနေခဲ့သူတွေကို American ကိုဝင်ခွင့်မပြုဘူးလို့အင်ဂျီရောကြေညာချက်မှာရှင်းထားပါတယ်။ American နိုင်ငံသားတွေဆိုရင်တော့ကြိုတင်ဆေးဆက်မှုတွေလုပ်မဲ့တတ်မှတ်လေဆိပ်တွေကနေ American ကိုလာရမယ်လို့ပြောထားပါတယ်။ Coronavirus ကိုကူးစက်ပြန့်နှံ့မှုကိုကမ္ဘာအနှံ့ပြန့်နှံ့တဲ့ကရောဂါအဖြစ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကြေညာခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကအခုလိုမျိုးခီးသွားကန့်သတ်ချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုဆိုရင် virus ကိုကူးစက်နေတဲ့နိုင်ငံပေါင်း118နိုင်ငံရှိနေပြီးတော့ကူးစက်သူ32,000ကျော်သေဆုံးသူ4,600ချဲမနည်းရှိနေပါတယ်။ virus ကိုစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာနောက်ထပ်ပိုးကူးသူအရေအတွက်ကျဆင်းနေပေမဲ့ကမ္ဘာမှာပိုးကူးသူဒုတိယမြောက်အများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့ကူးစက်သူတွေတိုးလာနေပါတယ်။မလို့အဖဲတနီယာကနေတနီယာသွားလာတာကိုတနိုင်ငံလုံးအတိုင်းအတာနဲ့ပိတ်ထားတဲ့အီတလီမှာအစားအသောက်ရောင်းတဲ့စူပါမားကတ်တွေဈေးဆိုင်တွေကလည်းလို့စားတောက်ဆိုင်တွေအရက်ဘားတွေစပယ်မျက်ဆိုင်တွေအားလုံးကိုပိတ်ဖို့ဝန်ကြီးချုပ်ကဒီကနေ့ထပ်ပြီးတော့အမိန့်ထုတ်ခဲ့ပါတယ်